နိုဝင်ဘာလအာရှဒေသမှာကျင်းပမဲ့ထိပ်သီးညီနိုင်ငံသုံးခုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ပြောင်းမှာဖြစ်ကြောင်းဒုတိယသမ္မတမိုက်ပန်ဆာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့ပေါ်မှာဒီကနေ့ပဲကြေညာလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပမဲ့အရှေ့အာရှထိပ်သီးညီနိုင်ငံအမေရိကန်နဲ့ရှေ့တောင်အာရှနိုင်ငံများဖြင့်အာဆီယံညီနိုင်ငံတို့အပြင်ဗီယက်နမ်နိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်စီဝိုင်းကူပေါင်းဆောင်မှုအဖွဲ့ APEC ညီနိုင်ငံတွေကိုတက်ရောက်မှာဖြစ်ကြောင်းအာရှသုံးနိုင်ငံဆဲကြခီးစဉ်နောက်ဆုံးဖြစ်တဲ့အင်ဒိုနီးရှားမှာဒုတိယသမ္မတပန်ဆာကြေညာလိုက်တာပါ။တောင်တူပြည်နယ်ကမှရင်းချင်းတဲ့တည်ငြိမ်မှုတွေတုံ့ပြန်မှုကုန်သွယ်မှုတွေဟန်တားမရှိပဲစီစဉ်နိုင်မှုသမတ်ထရန့်ဆွေရကအာဆီယံအသင်းနဲ့ပူးပေါင်းဆောင်ရွက်သမှာဖြစ်တဲ့အကြောင်းနဲ့အာဆီယံတွေ့ရမှုချုပ်နဲ့တွေ့ဆုံပြီးနောက်မှာလည်းဒုတိယပန်းစကပြောဆိုသွားပါတယ်။ရှီလာရှာနိုင်ငံတွေကတော့တောင်တူပြည်နယ်မှာပိုင်ဆိုင်မှုတွေအငင်းပွားနေတာတွေအတွက်ရရှိသဘောတူညီချက်ရရှိရေးကြိုးပမ်းနေတာဖြစ်ပါတယ်။အမေရိကန်ဆွေရရဲ့အာရှဆိုင်ရာမူဝါဒအသစ်မှာကိုရီးယားကျွမ်းဆောင်တာတင်မှမှုကိုအာရုံစိုက်နေခြင်းပါပဲဒီသာရင်းနိုင်ငံတွေအနေနဲ့တရုတ်နိုင်ငံကဩစာချင်းထွန်မှုကျိုးပန်းလာနေတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာပါဒီနေ့အင်ဒိုနီးရှားနိုင်ငံခီးစဉ်အတွင်းသမ္မတဂျိုကိုဝီဒိုဒိုပါဝင်အင်ဒိုနီးရှားဆိုးရတာဝန်ရှိသူနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ဒုသမ္မတပန်စကာအင်ဒိုနီးရှားနိုင်ငံရဲ့အလယ်လက်ကျတဲ့အစ္စလာအစ္စလမ်ဘာသာကိုယ်ပိုင်ယုံကြည်မှုကိုလည်းချီးကျူးစွာပြောကြားခဲ့ပါတယ်ကမ္ဘာမှာဒုတိယနဲ့တတိယအကြီးဆုံးဒီမိုကရေစီနိုင်ငံတွေဖြစ်ကြတဲ့အမေရိကန်နဲ့အင်ဒိုနီးရှားနိုင်ငံတို့ဟာလူလခွင့်တရားဥပဒေစိုးမိုးရေးလူခွင့်ရင်းနဲ့ဘာသာရေးယုံကြည်မှုကွဲပြားခြားနားမှုတွေကိုတန်ဖိုးထားတယ်လို့အင်ဒိုနီးရှားနဲ့မိတ်ဆွေဖြစ်ရတာကိုရောဒီလိုစံတန်ဖိုးတွေကိုကာဝယ်မြင့်တင်ရတဲ့အတွက်ပါဂုဏ်ယူကြောင်းသုတမပန်စကပြောဆိုခဲ့တာပါအမေရိကန်သမ္မတထရန့်နဲ့အင်ဒိုနီးရှားနဲ့စီဝါရေးဆက်ဆံရေးတူးမြင့်မှုရည်ရွယ်ထားကြောင်းလည်းအလေးထားပြောကြားသွားပါတယ်ဒီနေ့ခင်းစမှာပဲအရှိတော်အရှာမှာအကြီးဆုံးဖြစ်တဲ့ဂျကာတာမြို့တော်ကအစ်တီကာဘလီကိုတွားရောက်ခဲ့တယ်လို့မွတ်စလင်ခရစ်ယာန်ဗုဒ္ဓဘာသာနဲ့ဟိန္ဒူပါဝင်ဘာသာရေးကောင်းဆောင်နေတယ်လည်းပြေဆုံးခဲ့ပါတယ်ကမ္ဘာမှာမွတ်စလင်ဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံဟာသုတမပတ်စဉ်အာရှခီးစဉ်မှာနောက်ဆုံးဖြစ်ပြီးခီးစဉ်အစမှာတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုဝင်ရောက်ခဲ့တာပါသုတမပတ်စာအင်ဒိုနီးရှားခီးစဉ်ပြီးမှာတော့ဩစတြေးလျကိုခရီးစဉ်မှာဖြစ်ပါတယ်